ကမ္ဘာ့ချမကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်လူတွေရဲ့နေထိုင်မှုကစားဝတ်နေရေးလူမှုရေးနဲ့စီးပွားရေးရာကိစ္စတွေမှာချက်တဲမှုတွေပိုပြီးကြုံတွေ့လာကြရတယ်လို့အိမ်တွင်းကြံဖတ်မှုတွေလည်းတိတိသားသားကြိုလာပါတယ်။ယောဂကူးစက်ခံရမှာကိုစိုးရင်ရတဲ့အချိန်ထဲမှာပဲမိသားစုစားဝတ်နေရေးအတွက်ရုန်းကန်ကြရတယ်လို့ဒီလိုအချိန်မျိုးမှာမှအိမ်တွင်းကြံဖတ်မှုခြံကိုလည်းအမျိုးသမီးတွေအများစုခံစားလာကြရတာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထင်ကျုံနိုင်မှုအတွက်လူတွေကိုနေအိမ်တွေထဲမှာပဲနေကြဖို့ညွှန်ကြားချက်တွေကတစ်ဖက်မှာတော့အမျိုးသမီးတွေအတွက်အိမ်တွင်းအကျန်းဖတ်မှုတွေပိုးပြီးကြုံရအောင်ကြောင်းပိတ်မိတဲ့အခြေအနေမျိုးဖြစ်လာတာပါလား။သူတို့အတွက်ဘယ်လိုအကူအညီတွေလိုအပ်နေပါလဲ။ဘယ်လိုထိရောက်တဲ့အကူအညီတွေပေးနိုင်မလဲဆိုတာဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာစူးစီးတင်ပြထားပါတယ
်။
ကပ်ပီအရေးကြောက်လာတဲ့ကစားလို့အမေရိကန်ပြည်ထောင်စုမှာအိမ်တွင်းအကျဉ်းဖတ်မှုတွေနဲ့ဒီလိုအကျဉ်းဖတ်မှုတွေကြောင့်အခုကြီးတောင်းခံလာတဲ့သူတွေတိုးလာတဲ့သတင်းတွေလည်းထွက်ပေါ်လာပါတယ်။အိန္ဒိယနိုင်ငံမှာအသွားလာကန့်သက်ချက်ထုတ်ပြန်လိုက်တဲ့ပထမသတင်းပတ်အထင်းမှာပဲအိမ်တွင်းအကျဉ်းဖတ်မှုနှစ်ဆတိုးလာပြီးအလားတူကြောင့်အာဖရိကနိုင်ငံမှာလည်းအိမ်ပြင်မထွက်ရအမိန့်ထုတ်ပြန်တဲ့ပထမသတင်းပတ်အထင်းမှာပဲအိမ်တွင်းအကျဉ်းဖတ်မှုတိုင်ကျချက်9000လီပါရှိလာတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဩစတြေးလျနိုင်ငံမှာတော့အိမ်တွင်းအကျဉ်းဖတ်ခံရမှုတွေကြောင့်ဖုန်းနဲ့အင်တာနက်အွန်လိုင်းတွေကနေအကူအညီတောင်းခံလာကြတာတွေ85ရာခိုင်နှုန်းတိုးလာတယ်လို့အစိုးရကပြောပါတယ်။ပြင်သစ်နိုင်ငံမှာလည်းပါရီမြို့မှာတစ်ပတ်အတွင်းအိမ်တွင်းအကျဉ်းဖတ်မှု36ရာခိုင်နှုန်းတိုးလာခဲ့ပြီးတော့နိုင်ငံတော်အနေနဲ့ကတော့32ရာခိုင်နှုန်းတိုးလာတယ်လို့ပြင်သစ်ဝန်ကြီးတစ်ယောက်ကပြောဆိုထားပါတယ်။တူရကီနိုင်ငံမှာလည်းအစိုးရကပြည်သူတွေကိုနေအိမ်တွေထဲမှာပဲနေကြဖို့ညွှန်ကြားချက်ထုတ်ပြန်လိုက်တဲ့မတ်လ17ရက်နေ့ကစလို့အသက်ခံရတဲ့အမျိုးသမီးအရေအတွက်တိုးလာတယ်ဆိုရဲအစင်ကစားတွေထွက်ပေါ်လာတယ်လို့ဘရာဇီး၊ချီလီ၊မက္ကဆီကိုစတဲ့လက်တင်အမေရိကနိုင်ငံတွေမှာလည်းအိမ်တွင်းအကျဉ်းဖတ်မှုတွေတိတိတသားတိုးလာတာကိုလူခွင့်ရေးအဖွဲ့တွေနဲ့အကူအညီပေးရေးအဖွဲ့တွေကသတိပေးလာကြပါတယ်။နိုင်ငံတကာလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ရဲ့အာဂျင်တီးနားနိုင်ငံဆိုင်ရာအမှုဆောင်ညွှန်ကြားရေးမှူးမာရီယလာဘယ်စကီကအခုလိုပြောပါတယ်
အာ
ဂျင်တီးနားမှာကြားမှာခွဲခြားမှုပုံမှန်အခြေခံနဲ့အကျဉ်းဖတ်မှုတွေနဲ့ပတ်သက်လို့တိုင်ကြားနိုင်တဲ့ဖုန်းလိုင်း144လိုင်းထားရှိရမှာအခုကာလာတွေမှာဆက်သွယ်တိုင်ကြားလာတာတွေကတာမန်အချိန်ထက်60ရာခိုင်နှုန်းပိုပြီးများလာပါတယ
်အလားတူချီလီနိုင်ငံမှာလည်းနေအိမ်တွေမှာနေကြဖို့ညကြချက်ချက်ပြန်ပြီးတော့ပထမသတင်းပတ်အတွင်းအိမ်တွင်းအကျဉ်းဖတ်မှုတွေနဲ့ဆက်ဆက်တဲ့ဖုန်းဆက်အကူအညီကြောင်းခံမှုပေါ့90ရာခိုင်နှုန်းတိုးလာတယ်လို့ချီလီအစိုးရကပြောပါတယ
်။ El coronavirus nos está presentando múltiples desafíos.
Coronavirus ကြောင့်ခက်ခဲစိန်ခေါ်မှုတွေတော်များများကိုကျမတို့ကြုံကြရပါတယ်။ဒီထက်မှမိသားစုအတွင်းအကျဉ်းဖက်မှုတွေတိုးလာတာကိုတွေ့ရတာပါပဲ
။ဒါကတော့ချီလီနိုင်ငံရဲ့ကြားမှကျန်းသူရေးနဲ့အမျိုးသမီးရေးရာဝန်ကြီး Carolina Cuevas ပြောသွားတာပါ။ဘလားချူအမေရိကန်ပြည်ထောင်စုမှာ COVID-19 အခြေတဲ့ကာလအတွင်းအိမ်တွင်းအကျဉ်းဖတ်မှုတွေနဲ့ဆက်ဆက်ပြီးတော့အကူအညီတောင်းခံမှုတွေများလာနေတယ်လို့အကူအညီပေးရေးအဖွဲ့တွေကပြောကြပါဗျ။ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့မှာဧပြီလပထမအပတ်အတွင်းအိမ်တွင်းအကျဉ်းဖတ်မှုတိုင်ကြားချက်ပေါင်း60ရာခိုင်နှုန်းတိုးလာတဲ့အကြောင်းဆန်ဖရန်စစ္စကိုခရိုင်ရှိနေုံကထုတ်ပြန်ထားပါဗျ။အခုလိုအခြေမျိုးမှာအကူအညီဆောင်ရှောက်ရေးခရိုင်တွေမှာလူတွေပြည်လာတာကိုကြည့်ရင်လည်းအိမ်တွင်းအကျဉ်းဖတ်မှုတွေတိုးလာနေတယ်ဆိုတာကိုသိနိုင်တာပါ။ဒီလိုအခြေအနေမျိုးမှာအကူအညီတွေကိုတိတိကျကျရောက်မပေးနိုင်ဘူးဆိုရင်အခြေအနေကနောက်ပိုင်းမှာအများကြီးပိုဆိုးသွားနိုင်တယ်လို့ကယ်လီဖိုးနီးယားပြည်နယ်အခြေစိုက်လူမှုကူညီပေးရေးအဖွဲ့တစ်ခုဖြစ်တဲ့ Community Health for Asian American အဖွဲ့ကလုပ်ငန်းတာဝန်ခံတဦးဖြစ်တဲ့မန်ရွေဦးကပြောပါတယ်
။အမျိုးသမီးတွေကကိုယ့်ကိုယ်သက်သေတာဆိုမှသေတဲ့ရာခိုင်နှုန်းကပ္ပါပေါ်မှာအများကြီးများတယ်။ဟိုအသက်ခံရတဲ့အမျိုးသမီးတွေပေါ့နော်။တကဘာလို့လဲဆိုတော့38ရာခိုင်နှုန်းအမျိုးသမီးတွေကဒီလိုမျိုးအသက်ခံရတာရှိပါတယ်။ဆိုတော့ဒီ suicide ဖြစ်ရတာခင်ဗျအများများလာမယ်လို့ကျွန်မအနေနဲ့ထင်တယ်ဒီကြံစည်တွေကိုကြိုးတင်ကာကွယ်မှုတွေကကျွန်တော်မပေးနိုင်ဘူးဖွင့်စစ်တဲ့အနေနဲ့ရောအစိုးရအနေနဲ့ရောအဆိုင်ဝိုင်းအနေနဲ့ဆိုရင်တော့ကြိုးတင်ကာကွယ်မှုဟာစစ်စင်မှုတွေကမရှိကြဘူးဆိုရင်တော့ဒီနောက်ထပ်အပတ်ထိမှဆိုရင် DV domestic violence rate လေးများလာမယ်ပေါ်ပြီးဒီထက်suicide ကိုကိုသက်သေတဲ့ရာခိုင်နှုန်းလေးပိုပြီးများလာမယ်ဒီကလေးတွေမှာလည်း anxiety or depression symptom တွေကပိုပြီးများလာမယ်ဆိုတာကို ကျွန်တော်တို့အနေနဲ့တွေ့ထားတယ်အဲ့ဒါကြောင့်ပဲကျူးတင်ကာဖွေတဲ့အနေနဲ့ကတော့ဘာလုပ်စင်လဲဆိုတာကိုကျွန်တော်အဖွဲ့အစည်းအနေနဲ့လေးအစိုးရနဲ့တိုင်ပင်ပြီးပြင်ဆင်နေပါရဲ့ရှင်
အဲ့ဒီတော့အခုလိုအချိန်မျိုးမှာမန်းရွေဦးတို့လိုအဖွဲ့အစည်းတွေကဘယ်လိုကူညီတွေကိုပေးနေပါလဲရှင
်အခုလောလောဆယ်ကတော့ဒီအမျိုးသမီးတချို့တွေပေါ့နော်သူတို့အကူအညီတောင်းလာတယ်ရှိရယ်သူတို့ကဟိုမိခင်တွေဖြစ်တယ်ခလိမယ်တွေဖြစ်တယ်ပေါ့သူတို့အခက်ကြီးတွေကဘာတွေလဲဆိုတော့ဒီဝင်ဝင်မရှိဘူးပတ်စံမရှိဘူးအင်္ဂလစာပေးဖို့မရှိဘူးစာဖို့မရှိဘူးနော်အဲ့ဒီအချိန်မှာလည်းသူတို့အကျန်းဆက်မှုတွေကိုတွဲကြုံနေရတယ်ဆိုတော့အဲ့ဒီမျိုးတွဲကြုံနေရတဲ့အချိန်မှာအစိုးရစီမှာကျွန်တော်တို့ဒီ shelter တွေကိုဖုံးဆက်တယ်အကြောင်းကြားတယ် shelter တွေကလည်းအရန်ပြင်းနေပြီသူတို့လောလောဆယ်ကဒီအချိန်တွေမျိုးမှာလက်ခံလို့မရဘူးလက်မခံနိုင်ဘူးဆိုတာအကြောင်းကြားလာတယ်ပလိတ်တွေဖုံးဆက်တော့လေပလိတ်ကသူတို့ကဖုံးချစ်ချစ် respond မလုပ်ဘူးဆိုတော့အဲ့ဒီခဲခဲကတော့အရင်ထက်ဆိုင်ပစာဆုံးဆောက်လောက်ပိုများပါတယ်
ဆိုတော့ကိုဘက်ကအကူအညီပေးဖို့ကြိုးစားတဲ့အခါမှာလည်းအခက်အခဲတွေကဒီအရင်ထက်ပိုပြီးတော့များလာနေရဆိုတဲ့သဘောပါလားရှင
်။ဟုတ်။ဆိုတော့အဲ့ဒီတချို့အဖွဲ့အစည်းတွေကိုကျွန်တော်တို့ဒီမျိုးသမီးတွေကိုသူတို့လွယ်ချက်တွေ resources တွေကိုပေးဖို့အတွက်ကဥမာချင်းတွေယုံတွေကိုဆက်သွယ်လုပ်လို့လဲသူတို့ကဖုံးမကန်ကြဘူး။ဘယ်ယုံသူတို့များများယုံတွေကကြတော့အကောင်လုံးကတရားမှဖုံးမကန်နိုင်ကြတဲ့အတွက်ကဒီမျိုးသမီးတွေမှာကြတော့ဘာသာစကားအခက်အခဲရှိတယ်။အခက်အခဲတွေကပုံပြီးသူတို့ရဲ့စိတ်ပုံပြီးဆိုရင်ပုံပြမှုတွေအများကြီးပုံပြီးများလာတယ်။ပုံပုံသက်သေရှင်နဲ့စိတ်တဲ့တော်မှရှိလာရင်ဆိုတာကိုပြောကြပါတယ်။ဆိုတော့ကျွန်မအရင်ကစိတ်ဆိုးရင်းနေပါတယ်။ဆိုတော့ကျွန်တော်တို့အခွင့်အရေးအနေနဲ့ကြတော့ဒီအခက်အခဲတွေကိုတန်းတင်တလောက်ငွေသို့မဟုတ်အလုပ်ရှောင်ရှောက် EDD ရှောက်ပေးတာမျိုးရှိတယ်။စိတ်ချမ်းသာရေးအတွက်က self care ရော meditation group လို့ရှိတယ် ဒီတခြားအခက်အခဲတွေကိုကျွန်တော်ကအစိုးရစီကိုလုံဆောင်မှုတွေလုပ်နေကြတယ်သူတို့အခက်အခဲတွေကိုဖြေရှင်းဖို့အတွက
်လက်ရှိအခြေအနေမှာအစိုးရရဲ့ပံ့ပိုးကူညီမှုကတိတ်ကိုအရေးကြီးတယ်လို့လည်းသူကပြောပါတယ်ကိုနာကပ်ဘေးကာလချုပ်နေရချိန်မှာအကျံဖက်ခံရတဲ့အမျိုးသမီးတွေအတွက်အကူအညီရဖို့ကတာမန်ချိန်မှာချက်ပို့ပြီးတော့ခက်ခဲနေတယ်ဆိုတော့ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုကူချရက်စ်ကလည်းမကြခင်ရက်ပိုင်းတုန်းကပဲထောက်ပြပြောဆိုထားပါတယ်
In some countries, the number of women calling support services has doubled. Meanwhile, healthcare providers
ငွေချို့မှာအကူအညီပေးရတဲ့ဆက်သွယ်ရတဲ့အမျိုးသမီးဦးရေကနှစ်ဆတက်သွားပါတယ်။ဒီလိုချင်းမျိုးမှာကျန်းမာရေးဝန်ထမ်းတွေနဲ့ရဲဝန်ထမ်းတွေအတွက်လည်းဝန်ထမ်းအင်အားမလုံလောက်တာနဲ့အလုပ်တွေမနိုင်မနှင်းဖြစ်ရပါတယ်။ဒေသဆိုင်ရာအကူအညီပေးရေးအဖွဲ့တွေလည်းအခုချိန်မှာငွေကြေးပြတ်လက်တာနဲ့လုပ်ငန်းမလဲပတ်နိုင်တာပဲရှိနေတာပါ။နေနေအထက်မဲ့ခံရသူတွေကိုအကူအညီဆော့ဆော့ပေးတဲ့ကိစ္စတွေမှာလူတွေပြည်လာတယ်လို့တချို့လည်းသိထားရတဲ့အခြေအနေရှိနေပါတယ်
ဒီလိုအခက်အခဲတဲ့အခြေအနေမျိုးမှာကိုရိုနာဗိုင်းရပ်စ်ပိုးကြီးကိုတညီတညွတ်တည်းပူးပေါင်းတိုက်ဖျက်ဖို့အရေးကြီးတယ်လို့မိသားစုတွေအေးအေးချမ်းချမ်းနေထိုင်ကြဖို့ကိုလည်းကုလသမဂ္ဂအထွေထွေမှုချုပ်ကူတာရက်စ်ကဒီလ5ရက်နေ့တုန်းကကမ္ဘာလူလူကိုဖန်ကြားခဲ့ပါတယ
် And so I make a new appeal today for peace at home and in homes around the world
We know that one need in Burma ငြိမ်းချမ်းချမ်းချမ်းနေထိုင်ကြပါလို့ကျွန်တော်မေတ္တာရပ်ခံကြပါတယ်ကိုဗစ် -19 ရောဂါကိုတပ်ဖြတ်နိုင်ဖို့အတွက်အိမ်ထဲမှာပဲနေကြဖို့တခြားခွဲနေထိုင်တာတွေကိုပါအဖြစ်မနေအရေးကြီးတယ်ဆိုတော့ကျွန်တော်အားလုံးသိရတယ်။ဒါပေမဲ့လည်းဒီလိုနေရတဲ့အချိန်မှာအမျိုးသမီးတွေအိမ်တွင်းညှဉ်းပန်းနှိပ်စက်မှုတွေနဲ့ပိတ်မိသွားတာမျိုးဖြစ်နိုင်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းစီးပွားရေးနဲ့လူမှုရေးတက်တဲမှုတွေစိုးရိမ်ထိတ်လန့်မှုတွေတိုးလာနေတာနဲ့အမျှကမ္ဘာတဝန်းမှာအိမ်တွင်းအကြမ်းဖက်မှုတွေလည်းကြောက်ခမန်းနည်းလီတိုးလာတာကိုကျွန်တော်တို့တွေ့ကြရပါတယ်။
အခုလိုအချိန်မျိုးမှာနိုင်ငံအစိုးရတွေအနေနဲ့ကိုဗစ် -19 တုံ့ပြန်ဆောင်ရွက်မှုတွေမှာအမျိုးသမီးတွေအကျန်းဖက်ခံရတာကိုကာကွယ်တားဆီးနိုင်ရေးကိုလည်းအထူးခအစိတ်ပိုင်းတစ်ခုဖြစ်တဲ့ချက်သွင်းကင်တွေလှုပ်ဆောင်မှုမစ္စတာဂူဒရက်စ်ကတိုက်တွန်းထားပါတယ်။အကျန်းဖက်ခံရသူတွေကိုကူညီပေးနေတဲ့လူမှုဖွဲ့စည်းတွေကိုအခုချိန်မှာပိုးပြီးတော့ကူညီပံ့ပိုးပေးတာဖုန်းနဲ့အွန်လိုင်းပေါ်ကနေအကူအညီချောင်းခံနိုင်တဲ့ဝန်ဆောင်မှုတွေတိုးချဲ့ပေးတာလို့ဆောင်ရွက်ချက်တွေကိုအစိုးရတွေကအခုချိန်မှာအလေးနက်ထားလှုပ်ဆောင်ဖို့လည်းMr. Guterres ကတိုက်တွန်းပါတယ်။ကမ္ဘာ့ကျန်းမာရေးကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်ဖို့ကြိုးစားကြရမှာလူစုလူတွေလောက်တာတွေကိုရှောင်ပြီးတယောက်နဲ့တယောက်ခက်ခွာခွာနေကြဖို့ဖြစ်နိုင်ရင်နေအိမ်တွေထဲကနေအပြင်မထွက်ကြဖို့ဆိုတဲ့ညွှန်ကြားချက်တွေကိုအာဏာပိုင်တွေကထုတ်ပြန်လာကြရတယ်လို့ပဲဒီလိုအနေထားအောက်မှာစီးပွားရေးလုပ်ငန်းတွေပိတ်ပစ်လိုက်ရပြီးလူတွေတန်းနေချီအလုပ်လက်မဲ့ဖြစ်လာရတဲ့တစ်ချိန်ထဲမှာအိမ်တွင်းပြဿနာတွေကလည်းတပူပေါ်တပူဆင့်ကျုံလာကြရတာပါ။ဒီလိုအခြေအနေမျိုးမှာထိခိုက်လွယ်ဆုံးကတော့အမျိုးသမီးတွေနဲ့ကလေးငယ်တွေပဲဖြစ်ကြမှုသူတို့အတွက်ထိရောက်တဲ့အခက်အခဲပေးမှုတွေကိုစ နစ်တကျချမှတ်လှုပ်ဆောင်ဖို့လိုအပ်နေတဲ့စူရာကိုတင်ပြရင်းနဲ့ပဲဒီသတင်းပံမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြူပါရှင်။ကျမခင်ပြူချွေးပါရှင်။